မီလာ25ရက်နေ့ကအာဖရိကန်အမေရိကန်မျိုးသားဂျော့ဂျ်ဖလော့ဒ်ရဲဖမ်းထားခြင်းတည်ဆုံးခဲ့ရတာအတွက်တရားမမျှတတဲ့ခွဲခြားဆက်ဆံမှုရဲ့အဆုံးသတ်ရေးတောင်းဆိုဆန္ဒပြမှုတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကလမ်းမတွေပေါ်မှာတတိယမြောက်သတင်းပတ်ထင်းနဲ့ဆက်ပြီးတွေ့နေရပါတယ်။ဆန္ဒပြပွဲကိုဥဆောင်စီစဉ်သူမရှိတဲ့အတွက်ဗမျက်လာပြီးဆန္ဒပြမယ်ဆိုတာကိုလည်းမသိဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်။ဆန္ဒပြမှုတွေကိုစနေနေ့မှာဗြိတိန်နိုင်ငံလန်ဒန်နဲ့ပြင်သစ်နိုင်ငံပါရီမြို့တွေမှာလည်းတွေ့နေရပါတယ်။ဝါရှင်တန် DC မှာသမ္မတအင်ဂျီနဲ့ပြည်သူ့ဥယျာဉ်တော်ဝါကလမ်းအများအပြားကိုစနေကနေတနင်္ဂနွေနေ့အထိဂျိုးကြားဂျိုးကြားပိတ်ထားမယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ခွဲခြားဆက်ဆံမှုမရှိစေရအတွက်ဆန္ဒပြမှုတွေမှာအခြေအနေထိတ်လန့်အောင်စစ်တပ်ကိုအသုံးပြုဖို့လှုံ့ဆော်တာနဲ့ပတ်သက်ပြီးအဝေဖန်ခံနေရတဲ့သမ္မတဒေါ်နယ်ထရမ့်ကတော့စနေနေ့မှာပဲ West Point American စစ်တပ်နံကျောင်းစစ်ပွဲကိုတွားရောက်ပြီးမိန့်ခွန်းပြောခဲ့တာပါ။